2024ခုနှစ်ပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်ကအချိန်အဟုန်နဲ့တိုးတက်ဖို့အမျိုးသမီးများတွင်ရင်းနှီးမြှုပ်နှံစုဖြစ်ပါတယ်။လက်ရှိမှာကမ္ဘာနိုင်ငံ26နိုင်ငံရဲ့နိုင်ငံအကြီးအကဲရာထူးကိုအမျိုးသမီးတွေကနေရာယူထားပြီးနိုင်ငံအသီးသီးရဲ့လွှတ်တော်မှအမျိုးသမီးပါဝင်မှုက 26.5% နှုန်းရှိနေတယ်လို့ UN Women အဖွဲ့ကဖော်ပြပါတယ်။မြန်မာနိုင်ငံမှာလည်းအမျိုးသမီးတွေရဲ့နိုင်ငံရေးမှာစိတ်ပါဝင်စားမှုနဲ့တက်ကြွစွာပါဝင်မှုဘယ်အတိုင်းတာထိရှိနေပါလဲ။ငြိမ်းချမ်းရေးလူသားချင်းစာနာမှုတိုင်းရင်းသားအခွင့်အရေးနဲ့လူမှုပတ်ဝန်းကျင်ဖွံ့ဖြိုးရေးဆိုင်ရာတွေကိုတက်ကြွစွာဆောင်ရွက်နေတဲ့မတ်အက်စတာဇေနော်ကတော့2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားကောင်းလာခဲ့တယ်လို့ပြောပါတယ်။
ခုဒီမျိုးတော်လည်းကတော့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်လာတဲ့အရာကိုလူဦးရေအချို့အစားအရာကိုဒီလူဝင်ရအရာကိုကလက်မခံလို့မရလာတော့ဒီလိုမျိုးအမျိုးသမီးတွေကတော်လည်းရေးရဲ့အခန်းကဏ္ဍပေါင်းစုံကနေမဖြစ်မနေပါဝင်လာတယ်ဆိုတာကနေပြီးတော့မှအခုဒီတော်လည်းရေးသုံးနှစ်ကကျော်ကာလအတွင်းမှာအတွေ့အကြုံတွေတော်များရခဲ့ကြပြီဆိုတော့အပေါ်ရန်အဖြစ်ရေဘူးရအဖြစ်ဆိုရမယ်ဆိုလို့ရှိရင်ဒါလက်တွေ့မြေပြင်နိုင်ငံရေးရဲ့အတွေ့အကြုံပေါ့နော်ကျမတို့ရှောင်လွဲမရဘဲနဲ့လက်ခံပြီးရန်ဆိုင်လိုက်ရတဲ့အခါမှာဒီပြဿနာတွေကိုဒီနိုင်ငံရေးပြဿနာတွေကိုမဖြစ်မနေဖြေရှင်းဖို့အတွက်ဒီနိုင်ငံရေးအသည့်တွေကိုရရနီးနဲ့ကျမတို့ထည့်တင်ပြီးတော့မှလှုပ်ရှားရှိရာတွေကိုလှုပ်ရင်းနဲ့ရှေ့ဆက်ကြရတော့တယ်ဒီလိုနီးတဲ့အမျိုးသမီးတွေကကျမတို့နိုင်ငံရေးရာမှာပါဝင်မှုပို့ပြီးမှအားကောင်းလာတယ်လို့ပြောရမှာပေါ့
နိုင်ငံရေးမှာအခုလိုအမျိုးသမီးတွေပါဝင်မှုများပြားလာခဲ့တယ်လို့ခန္ဓာတော်များများမှာလည်းအမျိုးသမီးတွေဥဆောင်ခွင့်ရလာခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ရေးကြီးတဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာအမျိုးသမီးတွေပါဝင်နိုင်ခွင့်အတော်နည်းပါးနေသေးတယ်လို့သူကပြောပါတယ
်လက်ရှိမှာတော့ဒါရေဘူးရအဖြစ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်တာကဒီထိပ်သီးဆုံးဖြတ်ချက်ချရတဲ့နေရာတွေမှာအတော်လေးရှားပါးမိမ့်မိန်နေသေးတယ်ဆိုတော့ထင်းထင်းရှားရှားတွေ့လာရတာကတော့ဒီအလေအလက်တန်းဆုံးဖြတ်ချက်ချရတဲ့နေရာတွေမူဝါဒချမှတ်ရေးဆွဲရေးအစ်စ်နေမှာပို့ပြီးတော့မှအားကောင်းလာတာကိုကျွန်တော်တို့တွေ့ရမယ်အဲနောက်ပြီးတော့ဒီဂန္ဓာအပိုင်းအရာဆိုလို့ရှိရင်တော့ရုံးပိုင်းဆိုင်ရာဒီထောက်ပို့ကျန်းမာရေးပညာရေးဒီလိုမျိုးအရေးကြီးတဲ့ဂန္ဓာတွေမှာအမျိုးသမီးရဲ့ဥဆောင်ပါဝင်နေမှုတွေကကျွန်တော်တို့တိတိတသားကိုပို့ပြီးတော့မှမြင်လာရပါတယ
်နိုင်ငံရေးမှာအမျိုးသမီးတွေပြည်ပြည်ဝဝပါဝင်လာနိုင်မှုအရေးကြီးတယ်လို့လည်းမတ်အက်စတာဇင်နော်ကပြောပါတယ်အဲ့ဒီလိုပါဝင်နိုင်မှုအတွက်မျိုးသမီးတွေရဲ့စွန့်ရည်တွေကိုမြင့်တင်ပေးဖို့လိုအပ်တယ်လို့ကန့်သက်ပုံခတ်တာတွေလည်းမရှိသင့်ဘူးလို့သူကဆိုပါတယ်
ဆိုနိုင်ငံရေးမှာအထူးသဖြင့်ဆုံးဖြတ်ချက်ချရတဲ့အဆင့်တွေမှာအမျိုးသမီးအနေနဲ့ပြည့်ဝပါဝင်နိုင်မှုဆိုလို့ရှိရင်ပထမအဆင့်အနေနဲ့ကျမတို့ရဲ့လက်ရှိစနစ်ရန်တရားအရာဒီကန့်သက်ပေါင်ခတ်ထားတာတွေမရှိဘူးပါဝင်မှုကိုပို့ပြီးတော့မှပံ့ပိုးဖို့အတွက်လိုအပ်ပါတယ်ဆိုတော့ဒုတိယအနေနဲ့ဆိုလို့ရှိရင်မတူကွဲပြားတာတွေကိုနားလည်တန်ဖိုးထားတဲ့စံနှုန်းတွေကိုကျမတို့လူအဖွဲ့အစည်းတွေပြောထောင်ကြဖို့လိုပါတယ်ဆိုတော့ဒီလိုမျိုးစနစ်တကျတည်ဆောက်သွားရမလို့ပဲအဲနောက်ဆုံးအနေနဲ့ဆိုလို့ရှိရင်ကျမတို့လက်တွေ့နိုင်ငံရေးမှာပါဝင်နေတဲ့အမျိုးသမီးတွေရဲ့စွမ်းရည်ကိုမြင့်တင်ပေးတာအတိမတ်ပြုတာစားတဲ့ဒီလိုမျိုးပံ့ပိုးမှုတွေလည်းမဖြစ်မနေရှိဖို့အတွက်လိုအပ်ပါတယ်
တော်လည်းရေးအလွန်နိုင်ငံတော်တည်ဆောက်ရေးမှာအမျိုးသမီးတွေပါဝင်နိုင်မှုအရေးကြီးတယ်လို့လည်းသူကဆိုပါတယ်အဲ့ဒီလိုပါဝင်ရမှာအမျိုးသားတွေနဲ့တန်းတူအခွင့်အရေးရဖို့လိုအပ်ကြောင်းနဲ့ဒါမှလည်းနိုင်ငံတော်တည်ဆောက်ရေးခရီးရောက်မှာဖြစ်တယ်လို့မတ်အက်စတာဇင်နော်ကပြောပါတယ်
နိုင်ငံတကာနိုင်ငံကိုပြန်လဲတိဆောက်ကြတဲ့အခါမှာဆိုရင်အမျိုးသားအမျိုးသမီးဒါမို့လို့ရှယ်လဲကျမတို့ LGBT ရဲ့အလိုမခွဲခြားပဲနဲ့ဒီအရေးချင်းနဲ့စွမ်းဆောင်ရေးပေါ်မှာမူတည်တဲ့ပါဝင်မှုအခွင့်အရေးတန်းတူရှိဖို့အတွက်ကအမှန်တမ်းမှအရေးကြီးပါတယ်ဒါမှပဲကျမတို့နိုင်ငံတိဆောက်ရေးမှာမြန်မြန်နဲ့မှန်မှန်ချိန်သားကြိုက်အောင်လို့ပြန်လဲထူထောင်နိုင်လိမ့်မယ်ဘသူကဘသူ့ကိုမှမပင်ပန်းစီတဲ့အကြောင်းရင်းမဖြစ်စေပဲဒါမခွဲခြားနေပဲနဲ့ပေါ့လေနိုင်ရဝင်ထမ်းကြမယ်ဆိုလို့ရှိရင်ဒါတိုက်ပွဲကာလအလုံးအဲပျက်စီးယူရင်းနေတဲ့နိုင်ငံတော်ကိုကျွန်တော်ပြန်လဲတိဆောက်ဖို့အတွက်ခီးပို့ပြီးတော့မှရောက်စီမှာပ
ါလက်ရှိနှွေဦးတော်လန်ရေးဟာမြမသမိုင်းမှာအကြီးမားဆုံးလူလူတော်လန်ရေးလှိုင်းတစ်ခုဖြစ်တယ်လို့မြမနိုင်ငံရဲ့အခြေအနေတရလုံးအတွက်အပြောင်းလဲကြီးကိုစောင့်ကျဉ်းလာနိုင်မဲ့တော်လန်ရေးဖြစ်တယ်လို့မတ်အက်စတာဇင်နော်ကပြောပါတယ်နိုင်ငံရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုအလေးထားခြင်းအဖြစ်နိုင်ငံအတွက်အကျိုးရှိစေမှာဖြစ်တဲ့အတွက်အမျိုးသမီးတွေကိုတိုက်တွန်းအားပေးကြဖို့လဲသူကမေတ္တာရက်ခံပါတယ်။နောက်ဆက်နေအတွက်လဲကျေးဇူးတင်ပါတယ်ရှင်။